မြန်မာပြည်ဟာဖွံ့ဖြိုးမှုအ ਨੇ ဆုံးနိုင်ငံတွေမှာပါဝင်လာမှုစည်ရဲနွမ်းပါမှုနှုံပြောချနိုင်ရေးကိုဦးစားပေးဆောင်ရွက်ရမယ်လို့သမ္မတဦးသိန်းစိန်က2023မှာပြောပါတယ်။သမ္မတသက်တမ်း9နှစ်မှာတတ်နိုင်သမျှကြိုးစားပြီးမယ်။နှစ်ပေါင်းများစွာနှစ်ဆိုင်လာတဲ့စည်ရဲတွင်းကလွတ်မြောက်ဖို့ဆိုတာစိတ်ကူးရင်ကျက်လို့ဖြစ်နေပါတယ်။စီးပွားရေးတိုးတက်မှုနှုံကိုလေ့လာတွေ့ချက်ပြီးတိုင်းပြည်အခြေအနေကိုအပြည့်အစုံရဗန္ဒရေးအဖွဲ့အစည်းတွေအကဲဖြတ်ကြပါတယ်။ဒါပေမဲ့စည်ရဲသားလူတန်းစားရဲ့ဘဝကိုလိလာဆန်းစစ်ပြီးလူမှုအခြေအနေကိုသုံးသပ်တာမျိုးကနေပါတယ်။ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ကထုတ်တဲ့2015လူတိုးတက်မှုအစီရင်ခံစာ Human Development Report ကိုကြည့်ရင်အာဆီယံ10နိုင်ငံမှာမြန်မာပြည်သားတွေဟာအောက်ဆုံးအဆင့်မှာပဲရှိနေသေးတာကိုတွေ့နိုင်ပါတယ်။လာအိုနဲ့ကမ္ဘောဒီးယားနိုင်ငံသားတွေဟာမြန်မာပြည်သားတွေတားနေပါတယ်။အသင်မွေးဝမ်းကြောင်းမှုအတွက်ပြည်သူတွေဘယ်လောက်စွမ်းဆောင်နိုင်တယ်လဲဆိုတာကိုလေ့လာပြီးလူတိုးတက်မှုကိုအကဲဖြတ်ပါတယ်။ဒါကြောင့်တိုင်းပြည်အသတင်းထုတ်လုပ်မှုတိုးပွားလာတဲ့ပြည်သူလူထုဘဝတိုးတက်ကောင်းမွန်လာတာမဟုတ်ကြောင်းသိနိုင်ပါတယ်
။လူအဖွဲ့အစည်းရဲ့ရေရှည်တိုးတက်ဖွံ့ဖြိုးမှုအလားအလာကိုတိုင်းတာဖို့အတွက်လူတိုးတက်မှုအညွန် Human Development Index ကိုကုလသမဂ္ဂကထုတ်ဝေပါတယ်။အခြေခံ၃ခုမှာတိုးတက်မှုဘယ်လောက်ရှိတယ်ဆိုတာကိုစမ်းစစ်လေ့လာတာဖြစ်ပါတယ်။ကျန်းမာစွာနေထိုင်နိုင်မှုပညာသင်နိုင်မှုနဲ့လူနေမှုအဆင့်အတန်းကောင်းမှုစတဲ့အခြေခံ၃ခုကိုကြည့်ပြီးလူတိုးတက်မှုကိုတိုင်းတာပါတယ်။ဘယ်လောက်အသက်ရှိတယ်ဆိုတာကိုကြည့်ပြီးကျန်းမာရေးဘဝကိုတိုင်းတာပါတယ်။လူငယ်တွေပညာသင်ကြားတဲ့ကာလကိုကြည့်ပြီးပညာရေးတိုးတက်မှုကိုအကဲဖြတ်ပါတယ်။လူနေမှုအဆင့်အတန်းကိုတော့တိုင်းပြည်ရဲ့နှစ်စဉ်ဝင်ငွေမှာအခြေခံပြီးတိုင်းတာပါတယ်။ဒီ၃ချက်ကိုအခြေခံပြီးနိုင်ငံပေါင်း188နိုင်ငံကိုလေ့လာတဲ့အခါမှာမြန်မာကအဆင့်148မှာရှိနေပါတယ်။
မြန်မာအထက်မှာပါကစ္စတန်၊ဘင်္ဂလားဒေ့ရှ်၊နေပေါ်၊လာအိုစ်နဲ့ကမ္ဘောဒီးယားနိုင်ငံတွေရှိပါတယ်။လက်နက်ကင်ပရိဘက်ကဖြစ်နေတဲ့အီရတ်၊ဆီးရီးယားနဲ့လီဗီးယားဟာမြန်မာတွေအများကြီးသားနေပါတယ်။မြန်မာရဲ့အဆင့်နှိမ့်တဲ့နိုင်ငံ40ဟာအာဖရိကနိုင်ငံတွေနဲ့ကျွန်းနိုင်ငံလေးတွေဖြစ်ပါတယ်။မြန်မာပြည်သားရဲ့ဖြန့်မြတ်တက်တန်းဟာ65နှစ်သာရှိပြီးပညာသင်ကာလက10နှစ်သာရှိပါတယ်။အပြည့်အစုံရငွေကြေးရန်ပုံငွေအဖွဲ့ IMF အစီရင်ခံစာအရ2015မှာလူထုချင်းရဲ့ဝင်ငွေဟာဒေါ်လာ1000ကျော်သာရှိကြောင်းသိရပါတယ်။ဘင်္ဂလားဒေ့ရှ်ကလွှဲရင်အင်ဒီဂျင်းနိုင်ငံတို့ရဲ့တူးချင်းဝင်ငွေဟာမြန်မာတဲ့သားနေတာတွေ့ရပါတယ်။အာဆီယံနိုင်ငံတွေထဲမှာလည်းမြန်မာနိုင်ငံသားဟာဝင်ငွေအ ਨੇ ဆုံးဖြစ်နေတာကြောင့်လူတိုးတက်မှုနှိမ့်ကြတဲ့အဆင့်မှာရှိနေပါတယ်။
တယန်ဇာတကြောမှုကိုကြည့်ပြီးတိုးတက်ဖွံ့ဖြိုးမှုအလားအလာရှိတာကိုထောက်ပြကြပါမယ်။မြန်မာပြည်ဟာအရှိတောင်အရှာမှာအစဉ်ရဲဆုံးအဆင့်မှာပဲရှိနေပါတယ်။အာဆီယံ10နိုင်ငံမှာတက်တန်းအတူဆုံးနဲ့ကလေးအသေးပြောက်အများဆုံးဟာမြန်မာပြည်ဖြစ်ပါတယ်။စေအစိုးရမတက်မီကမြန်မာနိုင်ငံရဲ့တိုးတက်ဖွံ့ဖြိုးမှုနှုန်းဟာထိုင်းနဲ့မလေးရှားတို့နဲ့ဒန်းလူကြီးလူဖြစ်ခဲ့ပေမယ့်အခုတော့လာအိုနဲ့ကမ္ဘောဒီးယားကိုတောင်မှီဖို့ခက်နေပါတယ်။နှစ်ပေါင်းများစွာနိုင်ငံရေးစီးပွားရေးကိုစစ်ဘိုတွေချုပ်ကင်ပြီးစီရေးကိုဦးစားပေးနေတာမို့လူတိုးတက်မှုအဆင့်နှိမ့်ကြပြီးဆင်းရဲတွေနဲ့နေရတာလို့2014နိုဝင်ဘာလထုတ် Ending Poverty and Boosting Shared Prosperity ဆိုတဲ့ကမ္ဘာ့ဘဏ်အုပ်စုကရေးသားပြုစုတဲ့82မျက်နှာအစီရင်ခံစာမှာဖော်ပြထားပါတယ
်။မြန်မာလူဦးရေ40ရာခိုင်နှုန်းဟာအလွန်ဆင်းရဲကြပြီးအများစုဟာကျေးလက်ဒေသမှာနေထိုင်ကြပါတယ်။ပရိဘက်ကဖြစ်တဲ့ဒေသမှာဆင်းရဲသားပုံများပါတယ်။ကျင်းပြည်နယ်နဲ့ရခိုင်ပြည်နယ်မှာလူဦးရေ85ရာခိုင်နှုန်းဟာဆင်းရဲသားတွေဖြစ်ကြပါတယ်။ဆင်းရဲသား3မျိုး3စားရှိတယ်လို့ကမ္ဘာ့ဘဏ်အုပ်စုကဆိုပါတယ်။ပထမအမျိုးကပညာမရှိငွေရင်းမရှိပဲကျေးလက်မှာစိုက်ပျိုးရေးလုပ်တဲ့ရိုးရာဆင်းရဲသားလူတန်းစားဖြစ်ပါတယ်။ဒုတိယကကျေးလက်ဘဝကိုလွတ်မြောက်အောင်ကြိုးစားရင်းမျိုးအနည်းကိုရောက်လာတဲ့ကြာကာလဆင်းရဲသားဖြစ်ပါတယ်တဲ့။တတိယကတော့စီးပွားရေးလှုပ်ရှားမှုမှာပါဝင်ခွင့်မရကြဘဲအပေခံစင်းရဲသားလူတန်းစားဖြစ်တယ်လို့ဆိုပါတယ်။အလုသမားအင်အားသုံးတဲ့လုပ်ငန်းတိုးပွားလာရင်ရိုးရာစင်းရဲသားနဲ့ဂျက်ကာလာစင်းရဲသားဥယျာဉ်ကျဆင်းသွားနိုင်ပါတယ်။အပေခံစင်းသားကတော့စီးပွားရေးလှုပ်ရှားမှုတွေနဲ့အဆက်အသွယ်သိရှိတာမဟုတ်တဲ့အတွက်သူတို့အတွက်တည်ဆံစီမံချက်တွေအကောင့်တွေပေါ်နိုင်မှသာစင်းရဲမှုတက်တာလိမ့်မယ်လို့ဆိုပါတယ်။ပြည်တွင်းပြည်ပပုဂ္ဂလိကလုပ်ငန်းတွေကဥဆောင်လို့တိုးတက်မှုရှိလာမှသာအလို့အခိုင်ပေးနိုင်မှဖြစ်ပြီးစည်ရဲမှုကိုလျော့နေစေနိုင်ပါတယ်။ စင်ရသားရဲ့အခြေအနေအထူးသဖြင့်နေဆက်ဒေတာကစင်ရသားကိုလေ့လာပြီးနားလေသဘောပေါက်အောင်လုပ်ဖို့လိုအပ်ကြောင်းကမ္ဘာ့ဘာအုပ်စုရဲ့စင်ရမှုပျောက်ရေးအစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ။